မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်စရာအခြေအနေမှာရှိနေတယ်ဆိုတာမှန်တဲ့အကြောင်းပြပရောက်နိုင်ငံသားမြန်မာနိုင်ငံသားတချို့ကသုံးသပ်ပါတယ်။ဒါပေမဲ့ဒါဟာအစိုးရရဲ့မူဝါဒနဲ့မသက်ဆိုင်ဘူးလို့ရှုမြင်သူတွေလည်းရှိကြပါတယ်။အမေရိကန်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထွက်ပေါ်လာပြီးအခုလိုပြောလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။အမေရိကန်အစိုးရကဒီဇင်ဘာလ20ရက်နေ့ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံများစီးရင်မှာဆက်လက်ထည့်သွင်းထားပါတယ်။1998ခုနှစ်ကချမှတ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်ခံရတဲ့ချိုးဖောက်မှုတွေဆက်ဖြစ်နေပြီးဒါကိုအစိုးရကလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာအထူးသဖြင့်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာရောအခြားလူနည်းစုဘာသာဝင်တွေအပေါ်မှာပါဘာသာရေးအရာလူမျိုးရေးအရာဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေလုပ်ခဲ့တာကြောင့်တက်မတော်ခေါင်းဆောင်လေးဦးကိုအမေရိကန်ကအေးအေးယူဒဏ်ခတ်ခဲ့တာကိုဥပမာပေးဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးချိုးဖောက်မှုဥပဒေအရဘူဂျုံမူကြီးမင်းအောင်လှိုင်အပါအဝင်ဒုဗူဂျုံမူကြီးဆိုဝင်အမှတ်69ခြေလင်းတက်မမှုဘူဂျုံတန်ဦးနဲ့33ခြေလင်းတက်မမှုဘူဂျုံအောင်အောင်တို့ကိုအမေရိကန်ဗန္နာရေးဌာနကနိုင်ငံတကာလူအခွင့်အရေးနေ့ဒီဇင်ဘာ10ရက်နေ့မှာဒဏ်ခတ်အေးအေးယူခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့အချက်ကိုပယ်ချထားပါတယ်။အမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေကိုထင်ဟပ်စေပါသလား။အစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ကနေဒါနိုင်ငံမှာနေထိုင်သူဦးညွန့်လှကအခုလိုရှင်းပြပါတယ
်။အတော်မှန်ပါတယ်။မြန်မာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေအနေနဲ့ခွဲခြားဆက်ဆံတာတွေကအများအများရှိတယ်ဗျ။အစ္စလမ်ဘာသာဝင်နိုင်ငံသားတွေကတတ်ဆို့ပေါ့ဗျာနိုင်ငံကူးလက်မှတ်တွေလုပ်တဲ့နေရာမှာတော်တော်အခက်အခဲရှိတာတွေအကန့်အသတ်တွေရှိတာတွေ့တယ်။နောက်နံပါတ်2အချက်ကအသက်7နှစ်ပြည့်ပြီးတဲ့ကလေးတွေမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလူမျိုးရေးတို့သွေးနှောဆိုတာတွေနဲ့ခွဲခြားဆက်ဆံပြီးတော့အခက်အခဲများစွာနဲ့တွေ့နေရတယ်။နောက်တစ်ခါအခုပလီကျောင်းတွေတော်တော်များများပေါ့ဗျာပိတ်ဆို့ခံထားရတယ်။အခုနေရခိုင်ဒေသမှာရှိတဲ့ပလီတွေဆိုတော်တော်လုံးဝဖွင့်မပေးဘူးစာတင်ကျောင်းတွေဖွင့်မပေးဘူးဒါမျိုးတွေရှိလာတယ်နောက်တစ်ခါဘာသာပေါင်းစုံစုပေါင်းပြီးတော့အခမ်းအနားအစီအစဉ်မျိုးတွေတချို့ကိစ္စတွေမှာတော့ပိတ်ပင်တာရှိတယ
်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အော်ဘာနီမြို့ဓမ္မဝါဒီအောင်မြင်မင်္ဂလာကျောင်းကနိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးဇဝနကတော့ဒီနှစ်အစောပိုင်းမြန်မာနိုင်ငံမှာမဘာသာအစွန်းရောက်တန်ခါအဖွဲ့ရဲ့လှုပ်ရှားမှုတွေအားကောင်းခဲ့တာကြောင့်ဒီအချက်ပေါ်အခြေခံပြီးအမေရိကန်ကအစီရင်ခံစာရေးဆွဲခဲ့ပုံရာကြောင်းတုံ့ပြန်ပါတယ
်။တခါတုန်းကတော့မဘာသာဆိုတဲ့အဖွဲ့အစည်းကိုတရားဝင်နှီးပါဇက်တီဝင်ပြီးတော့လွတ်လပ်လှုပ်ရှားခွင့်ပြုခဲ့ခြင်းအချိန်ခါအောင်ကဘာသာကြားဖြစ်တဲ့အခုတစ်ပြင်မွတ်စလင်တွေရဲ့လှုပ်ရှားမှုတိုင်းကိုလှုပ်လို့မရအောင်အကြီးအကျယ်ကိုအသုံးချပြီးနိုင်ငံရေးအမြတ်ထုတ်ဖို့ကြိုးစားခဲ့တဲ့အချိန်အခုရှိခဲ့တယ်ဆိုတာတော့သိကြတယ်။အဲ့ဒီအချိန်ဟာမပြေဘဲနဲ့ဒီဘက်အစိုးရလက်ထက်ရောက်တဲ့အခါမှာဒီဆိုရလေအဲ့လိုဖြစ်ဖြစ်ဆိုရဲအဲ့ဒီရဲ့အစဉ်ရိုက်ခတ်တယ်လို့ပဲဦးဇင်းနေနဲ့ကျင်းတယ်တနိုင်ငံလုံးအစိုးရတည်းရဲ့လောကနေပြီးတော့အဲ့ဒီဘာသာကိုနှိပ်ပုတ်တ
ာဒါပေမဲ့လည်းခရစ်ယာန်ဘာသာဝင်အများစုရှိတဲ့ချင်းပြည်နယ်လိုဒေသမျိုးမှာတော့ဝုပြုစုရောင်းပွဲတွေကနေဖျားကြောင်းဆောက်တဲ့လှုပ်ဆောင်မှုတွေအထိအာဏာပိုင်တွေရဲ့ပြည်ပင်တားဆီးမှုတွေအခုချိန်အထိခံနေရဆဲဖြစ်ကြောင်းအမေရိကန်အင်ဒီယားနားပြည်နယ်ကခရစ်ယာန်ဓမ္မတရားပြဆရာဦးဟာရမန်ကထောက်ပြပါတယ်
ပမာပြီမှာတရားမျှတမှုမရှိဘူးဆိုတော့ကျွန်တော်ယူကြည့်တယ်။ဘာဖြစ်လို့ဆိုတော့ Christian တွေအတွက်လည်းဖခင်ကြောင်းတွေဆောက်ရခြင်းမှာအစုရမပူတင်နေမပြီးဘူး။တချို့ဆိုရင်ဖခင်ကြောင်းဆောက်ရနေရကူလည်းသူပိတ်ထားတာရှိတယ်။နောက်ပြီးတော့ဒီ Christian တွေကအိမ်မှာအစုလည်းနဲ့ fellowship ပေါ့နော်သူတကွာရှူတောင်းတယ်တချင်းစုတယ်ဒါမျိုးတွေကိုပိတ်ပင်ထားတာများရှိတယ်။Now missionary evangelist on Tanzania in this time picking tara me ai shi de now bro bama be bahu asuya ka tondan thana tu badaye twet tu ngwi chi chi thop pet tara le tu buddha bada twet pet tu tung de bada yi freedom ma shi ja bu
lu dai ha be niya ma ma so ko yong ji ya ko lut lat swa ko kwe kwen shi de lo american ji dong su ka yong ji chang asin khan sa ma phop pya tha ba de bada yi ne a che kan lu akhun yi de ko chho phaw de nai ngan ni ne a pwe si de ko သူတို့ရဲ့လောက်ရတွေအတွက်တာဝန်ခံစေဖို့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေစေစိုးရိမ်ရတဲ့နိုင်ငံစီးရင်ထဲမှာဖော်ပြခံရတဲ့နိုင်ငံတွေကတော့မြန်မာအပြင်တရုတ်၊အီရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆော်ဒီအာရေဗျာ၊တာဂျီကစ္စတန်နဲ့တာကမန်နစ္စတန်နိုင်ငံတွေ ပါဝင်ကြပါရစေခင်ဗျာ။